ဒီကနေ့ဇူလိုင်လ26ရက်နေ့မနက်ပိုင်းကရာသီသုတ်ကွေးရောဂါ H1N1 နဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးကလူနာတူးထပ်ပြီးသေဆုံးသွားခဲ့ပြီးအခုဇူလိုင်လထဲမှာရာသီသုတ်ကွေးရောဂါ H1N1 virus ပိုးကူးစက်ခံထားရသူအယောက်20ရှိသွားပြီလို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOE ကိုပြောပါတယ
်အားလုံး H1N1 တွေ့ပြီပေါ့နော်အခုဇူလိုင်လထဲမှာ H1N1 ကြီးပဲက20ရောက်20ဟို H1N2 ဆိုရှိတယ်အဲ့ဒါ seasonal flu ပဲဒီ pandemic ဆွဲမဟုတ်ဘူးအရှိတရားဆိုတော့တကယ်တမ်းဆိုတော့20ပဲ20ပဲဗျအဲ့ဒါကနေအဲဒီရန်ကုန်ဆေးရုံကြီးမှာခါပေါင်းတရားဆုံးသွားပါတယ်အရာဆေးရုံအရာရပို့လိုက်တယ်ဟာအဲ့ဒါပါပြီးတော့ကြောပါပဲဟိုချင်းပြည်နယ်မှာဆုံးတဲ့ကလေးတွေကပိုးမတွေ့ဘူးခင်ဗျဟိုစစ်စင်းသောသတင်းထုတ်ပြန်ထားတဲ့ချင်းပြည်နယ်ကမတူတူရဆုံးသွားတယ်ဆိုတော့တရားကပိုးမတွေ့ပါဘူ
းရာသီတုတ်ကွေးယောဂါ H1N1 ကြောင့်သေဆုံးသူ3ဦးရှိသွားပြီဖြစ်ပြီးကျမ်းမာရေးဝန်ကြီးဌာနကကနအူးပိုင်းကထုတ်ပြန်ခဲ့သလိုချင်းပြည်နယ်မတူဘီမြို့ကလူနာကလေးငယ်ဟာ H1N1 ကြောင့်သေဆုံးခဲ့တာမဟုတ်ဘူးလို့ဆိုပါတယ်။ရာသီသုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အနည်းဆုံးတစ်လလောက်အချိန်ယူရမှာဖြစ်တယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
။ထိန်းချုပ်အောင်ဘယ်လောက်လုပ်မလဲဆိုအနည်းဆုံးတစ်ခါမှလည်းတစ်လလောက်ကြာအောင်ပဲတစ်လလောက်ကြာအောင်ပဲသူရဲ့ဆဲဆဲကိုလူပြတ်ပြောင်းကျတော့ဆဲပြောင်းဆောင်ကြည့်ရဆိုတော့ထပ်မပြောင်းအနည်းဆုံးတစ်လလောက်တော့ကျွန်တော်တို့စူးစမ်းပြောင်းလုပ်အောင်ပဲ
လက်ရှိမှာ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်၊ပဲခူးတိုင်း၊အေရဝတီတိုင်းတွေ၊ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပါတယ်။ Influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီသုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါ။မြန်မာပြည်မှာတော့ဒီရောဂါဟာ2000ခုနှစ်ကလေးကစတင်ဝင်ရောက်ခဲ့တာဖြစ်ပြီးအခုလိုလူသေဆုံးတာမျိုးမရှိခဲ့ပါဘူး။ဒီနှစ်ထဲရာသီသုတ်ကွေးရောဂါကြောင့်သေဆုံးသူတွေကိုစစ်ဆေးကြည့်တဲ့အခါ H1N1 virus ပိုးတစ်ခုတည်းကြောင့်မဟုတ်ပဲဘက်တီးရီးယားနမိုနီးယားရောဂါကြောင့်မှဖြစ်နိုင်ကြောင်းကောက်ချက်ချနိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးကုသရေးဦးစီးဌာနမှဒေါက်တာတာထွန်းကျော်ကပြောပါတယ
်ဒီပြချင်းဒီ H1N1 ကြောင့်ရေလို့ကံတီကံမပြောဖို့ဟာခက်ခဲရှိပါတယ်နမိုနီးယားဘက်တီးရီးယားနမိုနီးယားကြောင့်ရေလို့ကျွန်တော်တို့သေဆုံးရတာလေလို့ပဲပြောဖို့အကြောင်းအချက်တွေကကျွန်တော်တို့ဘက်မှာကျလေအိမ်နဲ့ရှိပါလေခင်ဗျအဲ့တော့ H1N1 positive တော့ဖြစ်ပါလေသို့တော်လည်း H1N1 တစ်ခုတည်းချောက်ဒီဖုန်းတာမျိုးတော့ဟုတ်ဘူးလို့ပဲကျွန်တော်တို့အဲ့လိုမျိုးပဲသုံးသပ်ပါတယ်ဒါဖြစ်လို့ဆိုတော့တခြားဘက်တီးရီးယားပိုးတွေလည်းတော့ဒီဒီဖုန်းသွားတဲ့လူနာတွေဒီကနေရောအခုဆေးရုံတက်နေတဲ့လူနာတွေဒီကနေရောကျွန်တော်တို့မွေးယူလို့အများကြီးတွေ့ရပါလေခင်ဗျဒါကြောင့်ဒီနမိုနီးယားဒီတော့ဘက်တီးရီးယားနမိုနီးယားအများဆုံးဖြစ်နေတာကျွန်တော်တို့တွေ့ရပါတယ်
ရာသီသုတ်ကွေးရောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နည်းပညာအထောက်အကူရယူပြီးဆောင်ရွက်နေသလိုရန်ကုန်ပြည်သူ့ဆေးရုံကြီး၊မြောက်ဥကလောင်ဝေဘာကြီးဆေးရုံကြီးနဲ့အခြားပြည်သူ့ဆေးရုံတွေမှာလည်း H1N1 ကူးစက်ခံရတဲ့လူနာတွေကိုကုသပေးနိုင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ရာသီသုတ်ကွေးရောဂါ H1N1 ဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3သန်းကနေ5သန်းအထိဖြစ်ပွားလေရှိပြီးလူဦးရေ2သိန်းခွဲကနေ5သိန်းအထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီသုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူကာလာတွေမှာဖြစ်ပွားလေရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကသစင်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာချေတဲ့အခါတစ်ခါသုံးနှာခေါင်းစီးဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြားနဲ့စီကြောတာလူထူထပ်တဲ့နေရာတွေကိုတွာလာတာကိုရှောင်ကျဉ်တာအပြင်ကိုယ်အနည်းမှာတစုံတစ်ယောက်သုတ်ကွေးရောဂါဖြစ်ပွားတယ်လို့တန်တရားရှိရင်လိစတဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါသေးရှင်